The Voice News ရှင်သတင်းစာမှာဖော်ပြခဲ့တဲ့ကြည်လောင်စုတစ္ဆာတယောစာနဲ့ပတ်သက်လို့တက်မော်က The Voice Editor ဂျုံနဲ့ကလောင်ရှင်တို့ကိုဒီကနေ့မှာစစ်တေဥပဒေပုံမှန်66ခါကြီးနဲ့တရားစွဲဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားပြီးတော့ပြည်လည်မှုရရှိဖို့ကောင်စီကကြားဝင်ဖြေရှင်းပေးနေတဲ့အချိန်မှာအခုလိုအမှုဖွင့်တိုင်လိုက်တာဖြစ်ပါတယ်။ဒီသတင်းပြည်စုံကို Viewer မြန်မာပိုင်းသတင်းတောက်မန်နေခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့လက်နက်ကင်ပဋိပက္ခကိုဝေဖန်တယောထားတဲ့ကြည်တော်စုတစ္ဆာတယောစာကိုမလ26ရက်နေ့တုန်း The Voice နေ့စဉ်ထုတ်တင်စာမှာဖော်ပြကြတာဖြစ်ပါတယ်။တက်မော်ဘက်ကဒီပေါ်မှာကန့်ကွက်လွားတင်ခဲ့ပြီးပြီးခဲ့တဲ့လကလေးကမြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံကိုဒါနဲ့ပတ်သက်ပြီးတိုင်ကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားခဲ့တာမှာပြည်လည်မှုရရှိဖို့အတွက်အခုချိန်ထိကောင်စီဘက်ကကြားဝင်ဖြေရှင်းနေရဆဲဖြစ်ပါတယ်။ဒီတယောစာကိုတပွားကျဲပင်နိုင်တယောစာကလောင်ရှင်ဗြိတိရှ်ကိုကိုမောင်ကရေးသားထားတာပါ။နာမည်ကျော်66ခပုံမှန်နဲ့တရားစွဲခံရတာနဲ့ပတ်သက်လို့ကာယကံရှင်တဦးဖြစ်တဲ့ The Voice သတင်းဌာနကအေဒီတာချုပ်ဦးကျော်မင်းစေကတော့တရားစွဲခံရတဲ့ပုံမှန်ခုလို့ပြောပြပါတယ်။
ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ဒီမနေ့ဗဟန်ရဲစကားလို့စာပို့တယ်။ဟောမမအိတ်တချုပ်ရဲ့ရေချက်ကိုကိုမောင်းတယ်နော်။ဟုတ်ကဲ့ဟိုလုံးလုံးစည်မီဒီယာတွေဦးတော့လေဒီကိစ္စကျွန်တော်အိတ်တာဖွင့်နေတိုင်မြင်အောင်မှာပို့လို့မဖြစ်သေးဘူးနော်။နောက်မ
ှဒီတရားစာခေါင်းစဉ်ကို82ကြိမ်ကြောင့်တက်မတော်နေ့အထိမ့်မဲ့အနေနဲ့တက်မတော်ကရိုက်ကူးထုတ်လုပ်ခဲ့တဲ့ပြည်အောင်စုတစ္ဆာစကားနာမည်ကိုအခြေခံပြီးပေးထားတာဖြစ်ပါတယ်။ပြည်လည်ဖို့အတွက်ညှိနှိုင်းနေချိန်အတွင်းမှာပဲတက်မတော်ဘက်ကအမှုဖွင့်လိုက်တာနဲ့ပတ်သက်ပြီး The Voice နေ့စဉ်သတင်းစာရဲ့တာဝန်ခံအေဒီတာကိုကျော်စမ်းမင်းကတော့
တကယ်တော့ကျွန်တော်တို့ကလည်းဟိုဒီအမှုဖွင့်တာမတည်ဘူးလား။ဒီနေ့ပြည်လည်ပိုင်းကမှဒီစာရောက်တာမှအမှုဖွင့်တာကြောင့်တည်တာပေါ့နော်။သူတို့ကပနှစ်နှစ်လေးမြေလောင်2019နဲ့ဖွင့်လာတယ်ဗျ66ကာဒီပုံမှန်တယ်ဗောနော်အဲ့တော့စာနေခြင်းကောင်တီကလည်းမတည်ဘူးလို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စာနေခြင်းကောင်တီကလည်းမနေ့ကကျွန်တော်တို့ကိုတွေ့ဖို့ခေါ်လာတယ်ဒီကိစ္စညှိနှိုင်းဖို့ဗောနော်ခေါ်လာတယ်ဆိုတော့ကျွန်တော်တို့အခုကလောလောဆယ်မှာညှိနှိုင်းတဲ့အဆင့်နဲ့ပြောရမှာပဲဟိုမပြတ်သေးဘူးဗောနော်အဲ့ဒီအချိန်မှာဘာကြောင့်အမှုဖွင့်လဲတော့ကျွန်တော်လည်းမသိဘူးမနေ့ကစာနေခြင်းကောင်စီနဲ့ကျွန်တော်တို့နေ့လည်ပိုင်းဗောနော်7နာရီလောက်ကိုတွေ့ဖို့ထိန်းထားတယ်သာအရင်ကလေးကချိန်လာတာပေါ့နော်ကျွန်တော်တို့ကမနေ့ကစာနေခြင်းကောင်စီနဲ့ပြင်တဲ့ညနေပိုင်း၄နာရီကိုရက်စကတ်မှာတော်ပြီးတော့ဖြေရှင်းမှုရှိပါတယ
်တရားစွဲတာနဲ့ပတ်သက်လို့တည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားမှုရုံးကပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ရမှာတော့ဆွေးနွေးပွဲလှုပ်ဆောင်နေရတာဖြစ်တဲ့အတွက်ဖြေကြားနိုင်ခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်ဒီပြင်အမှုစွဲတာနဲ့ပတ်သက်လို့ဗဟန်ရက်စကန်ကိုလည်း VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပြီးနဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူးလက်ရှိဒီဇယ်မီဒီယာဥပဒေအရစာနယ်ဇင်းကောင်စီအနေနဲ့တိုင်ကြားမှုမှန်သမျှကိုရရှိပြီး15ရက်အတွင်းစတင်ကင်တွယ်ဖြေရှင်းရမည်ဖြစ်ပြီးရက်ပေါင်း60အတွင်းပြည့်ပြတ်အောင်ဆောင်ရွက်ပေးရမှာပါတက်မတော်နဲ့ပတ်သက်လို့တည်င်းဆောင်ပါတွေရေးသားဖော်ပြမှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတရားစွဲဆိုတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး2016ခုနှစ်တုန်းကလေဗိုလ်ချုပ်ကြီးဟောင်းတူရဥရှုမန်းကစစ်တပ်ကတူចောင်းစင်းများကိုပေးပို့တဲ့တဝင်လောက်ကိုတည်ရည်တာဖော်ပြပေးခဲ့တဲ့7 day daily ကိုတက်မတော်ဘက်ကရာဇမှုဆိုင်ရာဥပဒေပုံမှာ133နဲ့တရားစွဲဆိုခဲ့ဘူးပါလေညီနိုင်လို့အစဉ်ပြေတဲ့အတွက်အမှုပြန်လဲရုပ်သိမ်းခဲ့ရပေမဲ့7 day သတင်းစာကအစိုးရသတင်းစာများတွေမှာပါ2015ခုနှစ်တုန်းကလေမြန်မာတိုင်းသတင်းဌာနအပတ်စဉ်ထုတ်ကြားနေမှာဖော်ပြခဲ့တဲ့ကာတွန်းဆရာထူးချင်းရဲ့တကွက်ကာတွန်းနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ပြီးဒါကိုလည်းတောင်းပန်ခဲ့ရပူပါတယ်ဒီနာမည်ကြီးနေတဲ့စက်တွေပုံမှာ66ကားကြီးနဲ့အရင်အစိုးရလက်ထက်မှာတရားစွဲခံရမှုအမှု9မှုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အမှု9မှုရှိခဲ့ပါတယ်။လက်ရှိအစိုးရလက်ထက်မှာတော့တရားရုံးတင်တရားစွဲဆိုခံနေရတဲ့အမှုပေါင်း59မှုရှိနေပြီးပြစ်ဒဏ်ချမှတ်ပြီးအမှု10မှုလက်တလောအာမခံမရဘဲအချုပ်ကျခံနေရတဲ့အမှု6မှုရှိနေပါတယ်။2019ခုနှစ်မေလ18ရက်နေ့အထိကောက်ခံရရှိတဲ့စာရင်းတွေကိုကြည့်မယ်ဆိုရင်စက်တွေဥပဒေပုံမှာ66ကားကြီးနဲ့တရားရုံးတင်ပြီးတရားစွဲဆိုတဲ့အမှုပေါင်းဟာအမှု90နီးပါးရှိနေတယ်လို့စက်တွေဥပဒေဆိုင်ရာသုတေသနအဖွဲ့ကထုတ်ပြန်ပြောဆိုထားပါတယ်ရှင်